အိန္ဒိယနိုင်ငံသားဂျက်စမစ်ဟာကင်းစာတာကိုထရမ့်အစိုးရအဖွဲ့ကနိုင်ငံခြားသားမျိုးဝင်မှောင်ခိုရာဇာအဖြစ်နဲ့ကြေညာပြီးအရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။ဟာကင်းစာတာနဲ့အတူတခြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း6ခုအတွက်လည်းအရေးယူတန်းခတ်တာပါ။အဲဒီထဲမှာသူ့မိဘတွေလည်းပါဝင်ပြီးသူတို့ဟာသူ့လုပ်ငန်းလေပတ်ရေးအတွက်အကူအညီပေးသူတွေလို့ဆွဆဲပါတယ်။ဟာကင်းစာတာရဲ့ကမ္ဘာတစ်လောမျိုးဝင်ဆေးမှောင်ခိုရောင်းဝယ်မှုနဲ့ငွေမဲခွာချတဲ့ကွန်ရက်ဟာဘင်းဂျူနဲ့ OPH မွေးဆေးဝါးရီကဘာတလောမှန်ခိုးခိုးတက်မှုမှာပါဝင်ပတ်သက်နေတယ်လို့ American ဘဏ္ဍာရေးဌာနအကြီးအကဲအရာရှိကပြောပါတယ်။ဟာကင်းစာတာဟာ UAE အာရဗ်စောဘောမြတ်တမရနိုင်ငံမှာနေသူပါ။သူဟာ American ပြည်ထောင်စု Australia, Britain နဲ့ New Zealand နိုင်ငံတွေကိုဘိန်းဖြူပုတ်ခင်း OPH နဲ့တခြားမွေးဆေးတဲ့ဆေးဝါးရီမှန်ခိုးခိုးတက်နေတဲ့ကဘာနဲ့မွေးမှန်ခိုးရောင်းဝယ်လုပ်ငန်းကိုလုပ်ကိုင်နေတယ်လို့အဆွတ်ဆွဲခံရပါတယ်။American ဘဏ္ဍာရေးဌာနကသူဟာ UAE မှာရှိတဲ့သူ့ကုမ္ပဏီကတစ်ဆင့် American Dollar တန်းရာနဲ့ချီပြီးငွေမဲကလည်းငွေပြူခွာချတယ်လို့ပြောပါတယ်။ American ပြည်ထောင်စုတရားရုံးဂျူရီအဖွဲ့ကသူ့ကို2018ခုနှစ်တုန်းကမွေးမှန်ခုနဲ့ငွေမဲခွာချနဲ့အမှုပေါင်း46ခုနဲ့တရားဆွဲဆိုခဲ့တာပါ။အခု American ရဲ့အရေးယူတန်းခတ်မှုတွေက Hacking Center ရဲ့ American ပြည်ထောင်စုကပိုင်ဆိုင်မှုအလုံးကိုထိန်းချုပ်လိုက်တဲ့အပြင် American နိုင်ငံသားတွေသူ့နဲ့စီးပွားရေးလှုပ်ဆောင်မှုမလုပ်ဖို့လည်းပိတ်ကမ်းလိုက်တာပါ။